ကနေဒါနိုင်ငံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံမှာရောက်နေပြီးတော့တနင်္လာနေ့မှာတိုင်းရင်းသားလူမျိုးစုပါတီတွေနဲ့တွေ့ဖို့ရှိပါတယ်ပြပအစိုးရတွေနဲ့လွှတ်တော်တွေကတာဝန်ရှိသူတွေမြန်မာနိုင်ငံစီလာရောက်တဲ့အခါလူမျိုးစုပါတီတွေတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံကြတာဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာလူမျိုးစုတွေရဲ့အခန်းကဏ္ဍကိုပိုပြီးအသိအမှတ်ပြုလာတဲ့ပုံရှိတယ်လို့လူမျိုးစုပါတီတစ်ခုရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ကနေဒါနိုင်ငံသားရေးဝန်ကြီးရဲ့ပါလီမန်အတွင်းဝန်ဒီပါ့ခ်အော့ဘရိုင်ဦးဆောင်တဲ့ကနေဒါနိုင်ငံရေးပါတီစုံကလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံစီလာရောက်မဲ့အကြောင်းကိုနိုင်ငံသားရေးဝန်ကြီးဂျွန်ဘော့ကဖေဖော်ဝါရီလ15ရက်နေ့စွဲနဲ့ထုတ်ပြန်ကြေညာခဲ့တာပါဒါဟာဖြင့်မြန်မာနဲ့ကနေဒါနှစ်နိုင်ငံလွှတ်တော်တွေအကြားအပြန်အလှန်ဖလှယ်ရေးဆိုင်ရာအစီအစဉ်တစ်ခုရဲ့ပထမခရီးဖြစ်တယ်လို့လည်းဆိုပါတယ်ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုရှိတဲ့အစီအစဉ်ကိုရခိုင်တိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေး RNDP ပါတီရဲ့အတွင်းရေးမှူးဦးဦးလှစောကVOA ကိုအခုလိုပြောပါတယ
်။ကနေဒါရောက်တဲ့လူတော်အဖွဲ့ဟာကျွန်တော်တို့ RNDP အပါဝင်ပေါ့လေတိုင်းရင်းသားဒီမိုကရေစီပါတီတွေနဲ့ကျွန်တော်တို့မနက်ဖြန်3နာရီကနေ9နာရီပတ်ကရယဟိုတယ်မှာတွေ့ဖို့ဆိုပြီးတော့ကျွန်တော်တို့ appointment လုပ်ထားပါတယ်။အခုကသူတို့ကအဲ့ဒီကနေပြောသွားပြီးတော့နေပြည်တော်ရောက်လို့ရှိရင်နေပြည်တော်မှာရှိတဲ့အဲ့ဒီကျွန်တော်တို့အဲ့ဒီလူတော်နဲ့မြို့သားလူတော်ကအမှတ်တင်နဲ့လည်းတွေ့ဖို့အစီအစဉ်ရှိပါတယ်။နောက်တို့သက်ဆိုင်ရာတာဝန်ရှိတဲ့နိုင်ငံကောင်းဆောင်တွေလည်းပြပါပေါ့လေ
ကနေဒါနိုင်ငံသားရေးဝန်ကြီးဂျွန်ဘော့ဒ်ဟာပြီးခဲ့တဲ့နှစ်မတ်လကမြန်မာနိုင်ငံစီလာရောက်ခဲ့ချိန်တွင်အခုအစီအစဉ်ကိုအဆိုပြုခဲ့တာဖြစ်ပါတယ်လွှတ်တော်လုပ်ငန်းနဲ့ပတ်သက်ပြီးကောင်းမွန်တဲ့အလေးအကျင့်တွေအပေါ်သူတို့ရဲ့အတွေ့အကြုံတွေနဲ့အမြင်တွေကိုမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဖော်ဆောင်နေသူတွေနဲ့မျှဝေနိုင်ဖို့ဒီလိုအစီအစဉ်မျိုးကိုအဆိုပြုခဲ့တာဖြစ်တယ်လို့ဂျွန်ဘော့ဒ်ကပြောပါတယ်နိုင်ငံတကာကနေမြန်မာနိုင်ငံစီလာရောက်ကြတဲ့ကိုယ်စားလှယ်အဖွဲ့တွေကတိုင်းရင်းသားပါတီတွေနဲ့တီးခြားတွေ့လာကြတယ်ဆိုတာဟာဒီပါတီတွေရဲ့အခန်းကဏ္ဍကိုပိုပြီးအလေးထားလာကြပုံရတာကြောင့်ဖြစ်ဖွယ်ရှိတယ်လို့ဦးလှစောကသုံးသပ်ပါတယ်
။ကျွန်တော်ထင်တာကတော့ဗမာပြည်ရဲ့နိုင်ငံရေးမှာတိုင်းရင်းသားပါတီတိုင်းရင်းသားပါတီတွေရဲ့အခန်းကဏ္ဍဟိုတိုင်းရင်းသားပြည်ထောင်တာဆိုတာလဲဗမာပြည်ဒီမိုကရေစီပြည်ပြောင်းကာလရဲ့အမှန်တရားကြီးတဲ့စိတ်ပိုင်းကြီးတရားလို့ယူဆပုံရကြပါတယ်နိုင်ငံတကာတွေကအရင်တော့ဆိုတော့တိုင်းရင်းသားပါတီတွေတွေ့ကြရမလို့ဆိုတဲ့သဘောတော့ရှိရပါဘူးအခုတော့အဲ့လိုတော့မဟုတ်ဘူးခင်ဗျာနိုင်ငံကလာတဲ့အဖွဲ့အစည်းတော်တော်များ NGO ဖြစ်ဖြစ်ကျွန်တော်တို့ EU ကပဲဖြစ်ဖြစ်တခြားပါတီတွေကဆိုရင်တိုင်းသားပါတီတွေနဲ့တွေ့ပြီးတော့သဘောထားပေါ့လေဒီလိုညီညာရေးနဲ့ပတ်သက်သဘောထားလက်နက်ကိုင်ဟိုပြစ်ခတ်ရဆဲရေးနဲ့ပတ်သက်သဘောထားတခြားဒီမိုကရေစီရှင်းတဲ့သဘောထားတွေကိုတော့သူတို့အဲ့လိုမေးမြန်းတာတွေဆွေးနွေးတာတွေရှိပါတယ
်ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့မြန်မာနိုင်ငံရေးပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမယ်လို့ကနေဒါနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမကြာသေးခင်ကဖြစ်လာခဲ့တဲ့အပြောင်းအလဲတွေဟာမြန်ဆန်ပြီးအားတက်ဖွယ်ကောင်းတဲ့အကြောင်းကနေဒါနိုင်ငံရဲ့အတွေ့အကြုံအရဘယ်ကိစ္စတွေဟာအလုပ်ဖြစ်ပြီးဘယ်လိုကိစ္စတွေကအလုပ်မဖြစ်ဘူးဆိုတာကိုမျှဝေတာဟာမြန်မာလူထုကာလရှည်ကြာတောင့်တလာခဲ့ကြတဲ့စစ်မှန်တဲ့ကိုယ်စားပြုမှုနဲ့ဒီမိုကရေစီနီးကျအစိုးရပေါ်ထွန်းရေးလုပ်ငန်းစဉ်လှည့်မြန်စေဖို့အတွက်အကူအညီဖြစ်စေလိမ့်မယ်လို့ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အော့ဘရိုင်းကပြောပါတယ်အခုကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ပြီးတဲ့နောက်မြန်မာလွှတ်တော်ကိုယ်စားလှယ်တစ်ဖွဲ့ဟာလည်းဒီနှစ်နှောင်းပိုင်းမှာအပြန်အလှန်ခီးစဉ်တစ်ခုအနေနဲ့ကနေဒါနိုင်ငံစီတွားရောက်ဖို့စီစဉ်ထားပါတယ်။ကနေဒါနိုင်ငံရေးပါတီစုံကအဖွဲ့ဝင်14ဦးပါကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာဖေဖော်ဝါရီလ16ရက်ကနေ22ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ။